နေစရာအီမေကွာမှာဖန်လုံးအိမ်အနစ်တင်ဓာတ်မွေထုတ်လွှင့်နေတာရှော့မချရင်2090ပြည့်နှစ်အရောက်မှာလူသန်း3000ကျော်ဟာဘလို့မှနေလို့ထိုင်လို့မရတဲ့အပူချိန်မြင့်လွန်းတဲ့နေရာဒေသတွေမှာနေထိုင်ရမယ်လို့လေလာချက်သစ်တရကဖော်ပြလိုက်ပါတယ်အမေရိကန်ပြည်တော်စုအခြေစိုက် PNAS အမျိုးသားအကယ်ဒမီသိပ္ပံကဧပြီလတည်းထုတ်ဝေတဲ့သုတေသနစာစာမှာဖော်ပြထားတာပါကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်အဝင်ထွက်အသွားလာတွေကန့်သတ်ထားရတဲ့အတွက်ဆက်ယုံအလုပ်ယုံတွေယာယီပိတ်ထားတာမို့ရောမော်တော်ကားအသွားလာတွေနည်းတဲ့အတွက်ပါကမ္ဘာမှာကာဗွန်အများဆုံးထုတ်လွှင့်တဲ့တနင်္ဂနွေဖြစ်တဲ့တရုတ်နိုင်ငံမှာကာဗွန်အောက်ဆိုက်ထုတ်လွှင့်တာ25ရာခိုင်နှုန်းကျဆင်းသွားပါတယ်တကဘာလုံးဖန်လို့အာနိသင်ဓာတ်ငွေလျှော့ချဖို့သဘောတူထားတဲ့အတိုင်းမနစ်ကကြဆင်းသွားမယ်လို့မျှော်မှန်းခဲ့ပေမဲ့တရုတ်နိုင်ငံကကာဗွန်ထုတ်လွှင့်တာများတဲ့အတွက်မနစ်ကဆိုရင်တကဘာလုံးမှာကာဗွန်ထုတ်လွှင့်တာ0.6ရာခိုင်နှုန်းတိုးလာတယ်လို့ဗြိတိန်နိုင်ငံအခြေစိုက်ကာဗွန်ဘရီးဖ်ဆိုတဲ့ရာသီဥတုဆိုင်ရာအဖွဲ့ကပြောပါတယ်တရုတ်နိုင်ငံကကာဗွန်အောက်ဆိုက်0.26ဂီဂါတန်တိုးထုတ်လွှင့်ပါတယ်ကမ္ဘာ့ကျန်းနိုင်ငံတွေအလုံး0.32ဂီဂါတန် short ထုတ်လွှင့်ပါတယ်။အမေရိကန်ဥရောပနဲ့တခြားနိုင်ငံတွေမှာကြောင်မီသွေးအသုံး short ချပေမဲ့တရုတ်နိုင်ငံကမ short တဲ့အတွက်ကာဗွန်အောက်ဆိုက်အထွက်များတာပါ။ခုကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကြောင့်ကာဗွန်အထွက်ယာယီနည်းနေတာဖြစ်ပြီးလုပ်ငန်းတွေပြန်လည်ပတ်ရင်ကာဗွန်တွေပြန်ထွက်ပါဦးမယ်။လောလောလတ်လတ်မှာရင်မဲကမ္ဘာရာသီဥတုပြောင်းလဲတဲ့ဒဏ်နဲ့တစ်နှစ်တည်းတစ်နှစ်ပို့ပူပြင်းတဲ့ဒဏ်ကိုလူသားတွေခံစားနေရပါပြီ။ပညာရှင်တွေကတော့ဖန်လုံးအိမ်ဓာတ်ငွေကိုရှော့မချနိုင်ရင်လူအတော်များများဟာပြင်းပြ29ဒီဂရီစင်တီဂရိတ်ထက်ပိုပူတဲ့အပူဓာတ်ကိုခံစားရမယ်လို့ပြောပါရယ်။ကမ္ဘာမြေသားဟာသမုတ်တရာရေပြင်ထက်ပိုပြီးမြန်မြန်ဆန်ဆန်ပူနွေးမယ်လို့ပြောပါရယ်။ဆာဟာရာအောက်ပိုင်းဒေသလူနေရာအများစုမှာလူကြီးများတဲ့အတွက်သကဘာလုံးကိုခြုံပြောတဲ့အခါပူပြင်းတဲ့နေရာမှာနေရတဲ့လူကြီးကများတာပါ။ဩစတြေးလျမြောက်ပိုင်းအိန္ဒိယအာဖရိကနဲ့အရှေ့အလယ်ပိုင်းဒေသတွေမှာအထူးပိုပြင်းမယ်လို့ဆိုပါတယ်။ပညာရှင်တွေခြုံငုံပြောတဲ့နေရာဒေသတွေထက်မြန်မာနိုင်ငံမပါပေမဲ့အဲ့ဒီ2090ပြည့်နှစ်ရောက်ဖို့250အလိုမာတယ်မှာပဲအတော်ပူပြင်းလို့နေပါပြီ။ခုဆိုနေရောညပါပူပြင်းနေတာကိုမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်မိုးဦးကပြောပြပါတယ်။
အယူအင်္ဂလိပ်ရှင်တွေကလည်းဘိုးရတော်နိုင်တော့တဲ့ပြည်လုံးတော့ဒီဘဝကျင့်နေပြီးတော့ပူထားတဲ့အမှုရှင်နေခင်းတဲ့မှာပူထားတဲ့အမှုရှင်ဒီကတော့အများဘက်မှာအမေနေခင်းကပူထားတဲ့ဥပဒေအမြင်ကြီးကနေသူ့ရတယ်ဘာများလဲကြတော့သူကမြင်ကြီးကနေပြန်ပြီးတော့ပို့ထုတ်ပြီးတော့နောက်ထုတ်တဲ့ဇင်းကတော့ဒီမြင်ကြီးအကြောင်းတွေကလည်းနေဘက်ပေါ်ညဘက်ပေါ်မှာကျွန်တော်အမှုရှင်ကိုဘာလို့ပြည်သူလားဆန်သားတွေလည်းနေထိုင်ရရှိပါတယ
်။မြေရောက်ပြီးဆိုနေပူတဲ့ဒဏ်ပြင်းရေရှားတဲ့ပြဿနာပါကြုံရပါတယ်မန္တလေးတိုင်းနေပြည်တော်ပြည်မနာမှာရေရှားပါပြက်လက်တဲ့အခက်ခဲကိုလက်တွေ့ကြုံနေရသူကတော့ပြည်မနာမြို့ဦးမင်းတင်ရက်ွက်ကတော့ခိုင်မာပဲဖြစ်ပါတယ်
။သူတို့ဝစီတွင်လေးတူပြီးတော့လှူတာရှိတယ်။အဲ့ဒီအဲ့ဒီကဟိုကတားလည်းမရှိဘူးပေါ့ငနဲ့ငန်းနဲ့အဲ့ဒါတွေထပ်ပြီးတော့ထောက်သွား။ဝစီတွင်ရဆိုတော့နောက်ပြီးတော့လေရေစစ်နဲ့စစ်စစ်ပြီးတော့မှတရက်လောက်တိတ်ပြီးတော့မှနေနဲ့တောက်လို့ပါဘူး။ဒီတိုင်းဆိုအနယ်တွေရောဘာတွေရောအနယ်တွေဆိုတာဟိုဘွက်ရည်တွေလေ
နေပြည်တော်ပြည်မနာမှာရေရှားလို့မြန်မာနိုင်ငံအလဲပိုင်းဒေသထက်မိုးပေါ်ရတဲ့အောက်ပြည်အောက်ရွာမှာရေမရှားတော့ဘူးလို့ယူဆစရာရှိပါတယ်။ဒါပေမဲ့မွန်ပြည်နယ်မှာရေရှားနေတယ်လို့ဒေသခံတွေကပြောပါတယ်။မြို့နယ်တိုင်းလို့လို့ရေရှားနေတယ်လို့ပြည်နယ်လွှတ်တော်ဒုတိယဥက္ကဋ္ဌဒေါက်တာအောင်နိုင်ဦးကပြောပြပါတယ်
။ဒီနှစ်ကတော့မိုးကလည်းလွယ်လွယ်နဲ့မရောနိုင်လို့ပေါ့နော်ဒါဒီနေ့ဆိုလို့ရှိရင်25ရက်နေ့ရောက်ညစဉ်ဆိုလို့ရှိရင်ဒီချိန်တော့ဆိုတော့မိုးကလည်းတော်တန်တော့ရွာဆိုတော့ဒီပြဿနာတော့တော်တန်ပြည်လည်ပေါ့နော်ဒါပေမဲ့ဒီနေ့ကအဲ့လိုမျိုးလည်းမရောဘူးနောက်တစ်ခုကလည်းရေရှားဖမှုကလည်းခန္ဓာိုက်နှစ်ထက်တော်တော်ဆိုးဆိုးသွားဖြစ်တယ်လို့ပဲပြောအောင်ပေါ့နော
်ရာသီဥတုပူပြင်းရင်ဒီပြဿနာပေါ်ပေါက်ပြီးဆက်ပြိုးရေးအခက်ခဲပါနောက်ကကပ်ပါလာပါတယ်ဆက်ပြိုးရင်းနဲ့မွေးပြူရေးကဏ္ဍကလည်းတွင်းနေတာမို့ရိခါအထွက်လဲထိခိုက်ပါတယ်တစ်ဆက်သေးပြောရရင်မိဖို့ချောင်းကနိုင်ငံရေးမို့လူတွေငတ်မှုခုံမရင်နိုင်ငံတည်ငြိမ်အေးချမ်းရေးပါထိပါလာပါတယ်ရှင်